Welcome to the Voice of America in Burmese.
မင်္ဂလာနေ့ညီကမာသွားရှင်နေတနေ့တာအမောပန်းတည်ကြပါ යි လားခင်ဗျာ view american တိုင်းရဲ့2019ခုဇန်နဝါရီလ23ရက်တနင်္လာနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲနေ9:00နာရီထိ Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ဒုကနေတိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်နေပါပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့အောက်တိုဘာ9ရက်နေ့ပေါ်ရော်ရန်နဲ့တွေ့ဆုံမှုရှိတယ်လို့သမ္မတအမိန့်ကြေညာချက်အများပြားကိုလည်းလက်မှတ်ရေးထိုးထုတ်ပြန်မှုရှိပါတယ်။အာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်ရဲ့မူဝါဒအပြောင်းလဲဖြစ်လာရန်ကွက်လက်ဝင်ဖြစ်ဖို့အာဆီယံနိုင်ငံတွေကိုမလေးရှားကာကွယ်ရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုဒီကနေ့ကာဇက်စတန်နိုင်ငံအစ်တာနာမြို့တော်မှာကျင်းပနေပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းတီးရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အစိုးရညီညာရေးကော်မရှင်ရဲ့မြောက်ပိုင်းမဟာမိတ်လက်နက်ကင်တပ်ဖွဲ့တွေတွဲဆောင်ဆွေးနွေးမဲ့ကိစ္စကိုတမတော်ဘက်ကကန့်ကွက်စရာမရှိဘူးလို့ဆိုပါတယ
်ဒေါက်တာဒီနီယန်တို့လက်မှောက်ရှိတို့ကကျွန်တော်မြောက်ပိုင်းမဟာမိတ်ရဲ့တွဲဆောင်ဆွေးနွေးမဲ့ဆွေးနွေးကြတဲ့ဆွေးနွေးတွေနဲ့တက်ကြွစရာမရှိဘူးအဲ့လိုပဲပြောတာပါဘလို့ရတဲ့ဒီညမတမတော်ရဲ့
တက်ဆွေးကြီးတွေ TNL တမှုဘုံကြီးတိုက်ကြော်ပြောပြသွားတာပါဒီအကြောင်းနဲ့အတူဘိုးအတိုင်းသားတွေကတော့ကိုပိုင်အုတ်ချုပ်ခွင့်ရပြီးနေတောင်းဆိုနေပါတယ်ထိုင်းနိုင်ငံမှာတော့မြန်မာအပါဝင်နိုင်ငံခြားအလို့သမားတွေကိုအလုပ်လုပ်ခွင့်ပါမယ့်တက်တန်းတိုးသွားပေးမှာဖြစ်ပါတယ်ဒီအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြေညာပါမယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအောက်တိုဘာ9ရက်နေ့ပေါ်ရော်ရန်နဲ့ဒီကနေ့တွေ့ဆုံမှုရှိတယ်လို့သမ္မတအမိန့်ကြေညာချက်အများပြားကိုလည်းလက်မှတ်ရေးထိုးထုတ်ပြန်မှုရှိပါတယ်ဒီကနေ့ဟာဖြင့်သူ့အစိုးရအဖွဲ့အစည်းအနေနဲ့သတင်းတပတ်အပြည့်လုပ်ငန်းစတင်နေနေပါသမရရဲ့အမိန့်ကြေညာချက်တွေကဘယ်ကိစ္စတွေအတွက်ဆိုတာကိုတော့သမရအင်ပြူတော်ကမပြောပါဘူးသမရဟောင်းဘရက်ကူဘာမှထုတ်သွားတဲ့အမိန့်ကြေညာချက်တွေကိုပြန်ရုပ်သိမ်းမယ်လို့မဲဆွယ်စည်းဝေးပွဲတွင်ထရမ့်ကအကြေပြုပြောဆိုထားပါတယ်ရွေးကောက်ခံရပြီးတဲ့နောက်မှာတော့ဆက်နက်နိုင်ငံပါပစိဖိတ်ရောင်းဝယ်နိုင်ငံများအကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက် TPP ကနေအမေရိကန်နှုတ်ထွက်မယ်ဆိုတာကိုအကြောင်းကြားတာမက္ကဆီကိုကနေဒါနိုင်ငံတွေနဲ့လက်မှတ်ရေးထိုးထားတဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူညီချက် NAFTA ကိုပြန်ပြီးဆက်ဆက်ညှိနှိုင်းတာတွေအပါအဝင်သူ့အစိုးရအဖွဲ့အစိုးရပိုင်းချက်တွေအတွင်းလိုမဲ့ကိစ္စတွေကိုသူကချပြထားပါတယ်။အဲဒီကိစ္စတွေတိတ်မကြခင်ဖြစ်လာတာကိုမြင်ရပါမယ်လို့အင်ဖြူရောပြောခွင့်ရရှွန်စပိုက်ဆာကပြီးခဲ့တဲ့သတင်းပတ်မှာပြောထားပါတယ်။ထရမ့်ရဲ့အစည်းအဝေးထဲမှာလူမှုကြီးကြပ်ရေးနဲ့အမျိုးသားလုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ဆိုင်တဲ့အမိန့်ညွှန်ကြားချက်တွေလည်းပါဝင်ပါတယ်။သမ္မတဟောင်းအိုဘားမားရဲ့အထိမ်းအမှတ်ဥပဒေဖြစ်တဲ့ကျမရေးဆွေးနွေးမှုဆိုင်ရာဥပဒေကိုချက်ချင်းဖျက်ပစ်ဖို့ကြိုးစားတဲ့အနေနဲ့အမိန့်ကြေညာချက်တစ်ခုကိုမစ္စတာထရမ့်လက်မှတ်ရေးထိုးထုတ်ပြန်ပြီးဖြစ်ပါတယ
်။အမေရိကန်နိုင်ငံအတွက်ပထမဦးစားပြီးစဉ်းစားတဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအလေးထားမယ်လို့ပြောဆိုထားတာနဲ့အတူဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကလည်းကုန်သွယ်ရေးကာကွယ်ရေးအသုံးစရာမျှဝေကြခံရေးတို့နဲ့ပတ်သက်ပြီးအခြေအနေညှိနှိုင်းဖို့ပြင်ဆင်နေကြပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကျန်းသစ္စာချင်းစုပ်ဘွဲမှာသမ္မတထရန့်ကလွတ်လပ်တဲ့ကုန်သွယ်ရေးကအမေရိကန်စီးပွားရေးကိုကျဆင်းစေပြီးနိုင်ငံခြားကုန်ထုတ်လုပ်ငန်းတွေကိုကြီးပွားစေတယ်လို့ပြောဆိုပြီးလွတ်လပ်စွာကုန်သွယ်ရေးကျင့်သုံးမှုကိုအဆုံးသတ်ပြည်ရင်းလုပ်ငန်းတွေကိုအကာအကွယ်ပေးတဲ့မူဝါဒတွေချမှတ်ကျင့်သုံးမယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့1994ခုနှစ်ကလက်မှတ်ထိုးခဲ့ကြတဲ့မြောက်အမေရိကတလွှာလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုပြန်လည်ဆွေးနွေးမယ်လို့လည်းအမေရိကန်သမ္မတအင်ပြူရောကကြေညာချက်ထုတ်ပါတယ်။အတီးပြုတ်လက်မှတ်မထိုးရသေးတဲ့ပစိဖိတ်သမုဒ္ဒရာရပ်ဝန်းနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကနေလည်းအမေရိကန်သမ္မတနှုတ်ထွက်လိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။ TPP လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်မှာအမေရိကန်၊ဂျပန်နဲ့တခြားပစိဖိတ်ကမ်းရိုးတန်းနိုင်ငံ၁၀နိုင်ငံတို့ပါဝင်ပြီးကမ္ဘာစီးပွားရေးရဲ့40ရာခိုင်နှုန်းရှိနေပါတယ်။အမေရိကန်သမ္မတထရန့်ရဲ့ကုန်သွယ်ရေးနဲ့ပတ်သက်ပြီးတင်းတင်းမာမာပြောဆိုထားမှုအပေါ်အာရှခေါင်းဆောင်တွေကဒီကနေ့တင်းတင်းလာနေမှာသတိထားပြီးတုံ့ပြန်ပါတယ်။အမေရိကန်ရဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုနည်းနည်းရှိုင်းရှိုင်းဆက်ပြီးရှိလို့တယ်လို့ဂျပန်အစိုးရအတွင်းဝင်ယိုဟီရှိဒေရှူဂါကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့ဒေတာရင်းလုံခြုံရေးဆိုင်ရာအသုံးစရာတွေမျှဝေကုန်ကြခံမှုမရှိဘူးဆိုပြီးသမ္မတထရန့်ကသူ့ရဲ့သမ္မတမဲဆွယ်စည်းရုံးရေးအတွင်းမှာပြောဆိုဝေဖန်ခဲ့မှုတာပါ။ဒီကနေ့ထုတ်ကိုရီးယား Times သတင်းစာရဲ့ Editor အာဘော်မှာတော့တောင်ကိုရီးယားအစိုးရအနေနဲ့ကာကွယ်ရေးစရိတ်ပိုပြီးကြက်ခံတုံ့ဆက်ဖို့အမေရိကန်ဘက်ကတောင်းဆိုလာနိုင်ခြေရှိတဲ့ကိစ္စတွေအတွက်နှစ်ဖက်ပူးပေါင်းညှိနှိုင်းနိုင်ရေးပြင်ဆင်ထားဖို့တိုက်တွန်းရေးသားထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရန့်သမ္မတဖြစ်လာပြီးတဲ့နောက်မူဝါဒအပြောင်းအလဲဖြစ်လာနိုင်ခြေတွေထဲမှာအာရှပစိဖိတ်ဒေသပေါ်အမေရိကန်ရဲ့အာရုံစိုက်မှုရော့ကျသွားနိုင်တဲ့အလားအလာရှိနေတာကြောင့်တကယ်တမ်းအပြောင်းအလဲဖြစ်လာရင်လက်ဟာသွားမဲ့ကွက်လက်ကိုဝင်ဖြစ်ဖို့အရှိတောင်အရှနိုင်ငံများဖွဲ့အာဆီယံနိုင်ငံတွေကိုမလေးရှားကာကွယ်ရေးဝန်ကြီးကတိုက်တွန်းပြောဆိုလိုက်ပါတယ်။
President Donald Trump has a number of times highlighted the possibility of reducing certain U.S. commitments.
ပြည်ပမှာအမေရိကန်ရဲ့ပါဝင်ပတ်သက်မှုတွေကိုလျှော့ချမယ်အလားအလာပေါ်သမ္မတဒေါ်နယ်ထရမ့်ကအကြိမ်ပေါင်းများစွာပြောထားပါတယ်။အမေရိကန်ရဲ့လုံခြုံရေးနဲ့စီးပွားရေးအတွက်အာရှပစိဖိတ်ဒေသဟာဘယ်လောက်အခရာကျတယ်ဆိုတာကိုကြည့်ရင်ဒီကိစ္စကိုသူပြန်စဉ်းစားမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။တပြိုင်တည်းမှာပဲကမ္ဘာ့အရာကြီးနိုင်ငံတွေရဲ့သက်ဆိုင်ရာမူဝါဒအပြောင်းအလဲတွေကနေပေါ်လာနိုင်တဲ့ကွက်လပ်ကိုဖြစ်ဆွဲရေးအာဆီယံအနေနဲ့ဝင်လို့ဖို့အချိန်ရောက်လာဖို့ရှိပါတယ်လို့မလေးရှားကော်ဝေးဝန်ကြီးဟီရှမ်မူဒင်းဟူစိန်ကပြောပါတယ်။စင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La Dialogue Sherpa အစည်းအဝေးလို့ခေါ်တဲ့မဟာဗျူဟာလေးလာရေးနိုင်ငံတကာ Institute IISS Fullerton Forum ၅ကြိမ်မြောက်အစည်းအဝေးတွင်မလေးရှားကော်ဝေးဝန်ကြီးကအဲ့လိုပြောတာပါ Mr. Trump က America First လို့ပြောထားတာနဲ့ဒေသတွင်းက American တပ်ဖွဲ့တွေအတွက်ကုန်ကျစရိတ်ကိုပိုပြီးကြခံရင်ကြခံမဟုတ်ရင်တော့တပ်ဖွဲ့တွေကိုယူသိမ်းနိုင်ခြေရှိတဲ့သဘောမျိုးပြောထားတာတွေကြောင့်အာရှနိုင်ငံတချို့ကတာဝန်ရှိသူတွေစိုးရိမ်နေကြတာဖြစ်ပါတယ်
အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကမနေ့တနင်္ဂနွေနေ့ကသူ့အစိုးရရဲ့ဂျေရုဆလင်ကအဖက်ဆင်စည်းဝေးကိုဖွင့်လှစ်ခဲ့ပြီးအစ္စရေးရဲ့အရေးကြီးဆုံးမဟာမိတ်အမေရိကန်ပြည်ထောင်စုနောက်အမေရိကန်ရဲ့ခေါင်းဆောင်တဲ့ဒေါ်နယ်ထရန့်နဲ့ထိတွေ့ဆက်ဆံပါတယ်။ခေါင်းဆောင်တို့တို့မနေ့တနင်္ဂနွေနေ့ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ကြပြီးပြောရဆိုရရအလွန်အဆင်ပြေချုံ့မွေတဲ့အကြောင်းသမ္မတထရန့်ကပြောပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကတော့နောက်လာအတွင်းဝါရှင်တန်ကိုလာရောက်ဆွေးနွေးဖို့အမေရိကန်သမ္မတကဖိတ်ကြားထားတဲ့အကြောင်းနောက်ပိုင်းမှာပြောဆိုပါတယ်။ဖေဖော်ဝါရီလအစောပိုင်းမှာလာရောက်ဖို့အစ္စရေးဝန်ကြီးချုပ်ကိုဖိတ်ကြားထားတဲ့အကြောင်းကိုလည်းအမေရိကန်သမ္မတအင်ပီရောကကြေညာချက်ထဲမှာအတည်ပြုထားပြီးအစ္စရေးနဲ့အမေရိကန်ကြားစီးရီထောက်လန်းရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအရေးပါတဲ့အကြောင်းကိုလည်းအမေရိကန်သမ္မတကလေးထားပြောကြတဲ့အကြောင်းလည်းဖော်ပြပါတယ်။တယ်လီဖုန်းမြို့ကအမေရိကန်တယုံကိုဂျေရုဆလင်ကိုပြောင်းရွှေ့နိုင်ခြင်းနဲ့ပတ်သက်လို့တော့သမ္မတထရန့်ကရည်ညွှန်းပြောဆိုခဲ့တာမရှိပါဘူး။သမ္မတထရန့်ရဲ့သမ္မတသက်တမ်းစတင်တာဝန်ထမ်းဆောင်တဲ့အပေါ်ဂုဏ်ယူဝမ်းမြောက်ရပါကြောင်းအစ္စရေးဝန်ကြီးချုပ်ကမနေ့တနင်္ဂနွေအစောပိုင်းကပြောဆိုလိုက်သလိုအစ္စရေးနိုင်ငံကိုမိတ်ဆွေနိုင်ငံအဖြစ်လေးလေးနက်နက်ထားရှိတဲ့သူ့ရဲ့သဘောထားနဲ့အစွန်းရောက်အစ္စလာမ်ရဲ့အကြမ်းဖက်မှုတွေကိုအာသွန်ခိုးဆိုင်တိုက်ဖျက်မယ်ဆိုပြီးတော့ကြေညာပြောဆိုထားချက်ကိုလည်းအလွန်တန်ဖိုးထားပါကြောင်းပြောဆိုခဲ့ပါတယ်ရှင်
ယေဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတနင်္လာညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်စီးရီးယားဆူရနဲ့တိုက်ခိုက်အဖွဲ့တွေကကိုယ်စားလှယ်တွေဒီကနေ့ကာဇက်စတန်နိုင်ငံရဲ့မြို့တော်မှာညင်ကြံရေးဆွေးနွေးကြပါတယ်။ဒီဆွေးနွေးပွဲတွေကိုရုရှားနဲ့တူရကီတို့ကကမကထပြုစီစဉ်ပေးတာဖြစ်ပြီးဒိုက်ရိုက်ဆစ်ဆက်ညှိနှိုင်းတာမျိုးမပါဘူးလို့သဘုံအဖွဲ့သတင်းရင်းမြစ်တွေကပြောပါတယ်။အက်စတာနာမြို့တော်မှာလုပ်တဲ့ဆွေးနွေးပွဲတွေမှာတနိုင်ငံလုံးအပြစ်ခတ်ရဲဆေးရေးအခိုင်အမာဖြစ်ဖို့ကိစ္စကိုအဓိကအာရုံစိုက်ဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီအပြစ်ခတ်ရဲဆေးရေးကိုရုရှား၊အီရန်နဲ့တူရကီတို့ကပြီးခဲ့တဲ့ဒီဇင်ဘာလမှာဂျာဝင်ဆစ်ဆက်ပေးထားတာဖြစ်ပြီးအများအပြားတော့တည်မြဲခဲ့ပါတယ်။အမေရိကန်ရဲ့ကုလသမဂ္ဂတို့ကဂျာဝင်ဆစ်ဆက်ပေးခဲ့တဲ့အရင်ကအပြစ်ခတ်ရဆက်ရေးသဘောတူညီချက်တွေကတော့တိုက်ပွဲဖြစ်နေတဲ့အဖွဲ့တွေတစ်ဖက်နဲ့တစ်ဖက်ပစ်ခတ်ပြီးပြစ်တင်ပြောဆိုကြတာနဲ့ပဲသိမ့်မကြခင်ပြတ်သွားခဲ့တာပါလွန်ခဲ့တဲ့တစ်နှစ်ကလုခဲ့တဲ့ဆွေးနွေးပွဲတစ်ခုအပါအဝင်အရင်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေကတော့2012ခုနှစ်မတ်လကတည်းကစဖြစ်ခဲ့တဲ့ပြည်ပခအဆုံးသတ်စီဖို့တိုးတက်မှုမရတော့လို့ရှိခဲ့ပါတယ်ဒီဆွေးနွေးပွဲတွေကနေနောက်ဆုံးမှာဆီးရီးယားအကြက်တဲ့အဆုံးသတ်စီမဲ့မျှော်လင့်ချက်အလင်းအောင်လေးပေါ်လာဖို့ကကျွန်တော်တို့ရဲ့အယူအဆဆုံးဆန္ဒပါလို့ကာဇက်စတန်နိုင်ငံသားရေးဝန်ကြီးခိုင်ရက်အဗဒရက်ကမနော့ဖ်ကဆွေးနွေးပွဲအဖွဲ့မှာပြောသွားပါတယ်
။ရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ဂမ်ဘီယာခေါင်းဆောင်ရာရတ်ဂျမဲပြည်ပကိုပြန်တန်းထွက်ခွာသွားပြီးနိုင်ပိုင်းအကြာမနေ့တနင်္ဂနွေနေ့မှာတော့ဒေတာရင်တပ်ဖွဲ့တွေကတပ်ဖွဲ့ဝင်တွေမြို့တော်ဘန်ဂျူးကိုဆက်ရောက်လာခဲ့ပြီးလူအုပ်ကြီးကတောင်းတဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်။ကမ်ဘီယာနိုင်ငံရဲ့ရွေးကောက်ခံသမ္မတတဲ့အက်မာဘာရိုနိုင်ငံကိုပြန်လည်နိုင်ဖို့အတွက်ဒေတာရင်တပ်ဖွဲ့တွေဝင်ရောက်လာတာလို့ခန့်မှန်းရပါတယ်။ရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ခေါင်းဆောင်ဂျမဲကယာရုကဆင်ပေးဖို့ညှင်းပယ်ခဲ့ပြီးတဲ့နောက်ရွေးကောက်ခံသမ္မတတဲ့အက်မာဘာရိုကအင်းကြီးချင်းစင်နီဂေါနိုင်ငံမှာတင်းရှောင်ခိုးလုံနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့စင်နီဂေါမြို့တော်ဓက်ကားမှာအက်မာဘာရိုကသမ္မတချမ်းသစ်စာချိန်ဆခဲ့ပါတယ်။ရွေးကောက်ခံသမ္မတတဲ့ဘဲချင်းပြန်လာမလဲဆိုတာအထူးအခြားကြေညာမထားပေမဲ့အ мян ဆုံးပြန်လာမယ်လို့လည်းပြောခွင့်ရတဲ့ဦးကသတင်းတောက်တွေကိုပြောဆိုထားပါတယ်ရှင်
။ပြည်ထောင်နိုင်ငံမှာအီဘီလာနဲ့မီလာတွေမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဆိုရှယ်လစ်ပါတီကိုကိုယ်စားပြုရှင်ပြိုင်မဲ့သမ္မတကိုယ်စားလှယ်လောင်းနေရာအတွက်အလဲဘိုဟိုယေးမန်နူအယ်ဗောလ်စ်နဲ့ပိုဘီလီဘရယ်ကြတဲ့ဘနွိုင်းဟာမွန်တို့လာမယ့်တနင်္ဂနွေနေ့မှာနောက်တစ်ကြော့ရှင်ပြိုင်ရွေးခန့်ကြရမှာဖြစ်ပါတယ်။သူတို့ထဲကအနံ့ရသူဟာကွန်ဆာဗေးတစ်နဲ့အမျိုးသားရေးဝါဒီကိုယ်စားလှယ်လောင်းတွေနဲ့ရှင်ပြိုင်ကြရမှာပါ။ မဲယုံတို့ကနေအပိသန့်ဒီပါထွက်လာတဲ့ဂျာလက်တွေအရပညာရေးဝန်ကြီးရောင်းဟာမောင်းက36ရာခိုင်နှုန်းကျော်အနိုင်ရပြီးဝန်ကြီးချုပ်ဟောင်းဗောလ်က31ရာခိုင်နှုန်းကျထားပါတယ်ဆိုရှယ်လစ်ပါတီကနေနောက်ဆုံးယူလိုက်တဲ့သမ္မတကိုယ်စားလှယ်လောင်းဟာအရန်ကိုလူကြိုက်နေနေတဲ့လက်ရှိသမ္မတဖရွန်ဆွာအော်လန်နီယာကိုဆက်ခံဖို့အတွက်ဧပြီလ23ရက်နေ့မေလ9ရက်နေ့တွေမှာနှစ်ကြော့ကျင်းပမယ့်သမ္မတရွေးကောက်ပွဲတွေမှာရှင်ပြန်ရမှာပါ
မက္ကဆီကိုနိုင်ငံမြောက်ပိုင်းနယ်စပ်နူဘိုလီယွန်ပြည်နယ်မှာလွန်ခဲ့တဲ့တစ်နှစ်ကျော်ကတွေ့ရှိခဲ့ရတဲ့အစုလိုက်အပြုံလိုက်မြုပ်နှံခံထားရတဲ့လူ56ဦးရဲ့အရိုးစုတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ပြီလို့အစိုးရရှိနေတွေကမနစ်တင်းကနွေနေ့မှာကြေညာချက်ထုတ်ပြောဆိုထားပါတယ်ကျွင်းချံအရိုးစုတွေက24စုံဟာလွန်ခဲ့တဲ့2010ပြည်နှစ်ကလေးကပျောက်ဆုံးတိုင်တန်းထားသူတွေဖြစ်တယ်ဆိုတာကို DNA မျိုးဗီဇစစ်ဆေးမှုအရာအတည်ပြုနိုင်ခဲ့တယ်လို့လည်းကြေညာချက်ကဖော်ပြထားပါတယ်ရှင်
Direct from Washington, the voice of America, VOA. Now, so many of you are going to be able to get the radio station. You are going to be able to get the radio station. You are going to be able to get the radio station. You are going to be able to get Burmese.voanews.com. You are going to be able to get the radio station. You are going to be able to get the radio station. You are going to be able to get the radio station. You are going to be able to get the radio station.မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့နဲ့ညှိနှိုင်းနေတဲ့ကိစ္စကိုတပ်မတော်ဘက်ကကန့်ကွက်စရာမရှိဘူးလို့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဝေချုံမှုကြီးမင်းအောင်လှိုင်ကတရုတ်နိုင်ငံအထူးကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်ဒီအဖွဲ့တွေအနေနဲ့ရှေ့ဆက်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဖို့ဆိုရင် NCA အပြည့်အစားချုပ်ကိုလက်မှတ်ထိုးဖို့တပ်မတော်ဘက်ကဖိအားပေးနေတာပါတချိန်တည်းမှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေဒီကနေ့ထိရှိနေဆဲဖြစ်ပါတယ်စုံစမ်းမိ мян ထားတဲ့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွင်းအင်ကတင်ပြပါမယ်
။ဟုတ်ကဲ့ပါ။တမတော်ကာကွယ်ရေးဦးစီးချုပ်ပူချုံမှုကြီးမင်းအောင်လှိုင်နဲ့တရုတ်နိုင်ငံသူကိုယ်စားလှယ်မစ္စတာဆွန်ကောရှန်တို့ဟာပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကနေပြည်တော်သွင်းသွေးဆုံခဲ့ရမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့တို့သွေးဆုံဆွေးနွေးရေးအတွက်တတ်ချုပ်အနေနဲ့သဘောတူကြောင်းပြောခဲ့တယ်လို့ DNLA တမ်းပလောင်တပ်ဖွဲ့အထွေထွေတွင်းရင်းမှုဗိုလ်မှူးကြီးတာဖုံးကျော်ကပြောပါတယ်
။ဇန်နဝါရီ10ရက်နေ့ကကျွန်တော်တို့အဖွဲ့ဝင်တွေနဲ့ဇန်နဝါရီ10ရက်နေ့ကကန့်ကွက်ရမယ်ရှိဘူး။ဒါလည်းပြောတာပါ။ဒီတော့ဒီနေ့ရင်းတို့လက်မှောက်ရှိတို့ကကျွန်တော်မြောက်ပိုင်းမဟာမိတ်လေးတွေနဲ့သွေးဆုံဆွေးနွေးနိုင်ဆွေးနွေးကြတယ်ဆိုတဲ့ဒီနေ့နဲ့ကန့်ကွက်ရမယ်ရှိဘူး။ဒါလည်းပြောတာပါ။ဘလို့အကန့်တည်းရှိတယ်ဆိုတော့ကျွန်တော်မသိသေးပါဘူးဘလို့တည်းညမတမရောရတဲ့ချက်ကြီးနေတဲ့အလုပ်ကိုသိစဉ်နေတဲ့ကတည်းကမရှိဘူးတော့ဒါဘာဖြစ်ပြောဆန္ဒလက္ခဏာဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်တမတော်ကာကွယ်ရေးဦးစီးချုပ်နဲ့သွေးဆုံဆွေးနွေးမှုအခြေအနေအကြောင်းကိုတရုတ်အာဏာပိုင်တွေကနေမြောက်ပိုင်းမဟာမိတ်အဖွဲ့ခေါင်းဆောင်တွေကိုပြောဆိုခဲ့တယ်လို့ဗိုလ်မှူးကြီးတာဖုံးကျော်ကပြောပါတယ်ဇန်နဝါရီလ19ရက်နေ့ကတရုတ်နိုင်ငံသူကိုယ်စားလှယ်မစ္စတာဆွန်ကောရှန်နဲ့မြောက်ပိုင်းမဟာမိတ်လေးဖွဲ့တို့တရုတ်နိုင်ငံကူမင်းမြို့မှာသွေးဆုံခဲ့ပြီးငင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆဖို့အတွက်အစိုးရငင်းချမ်းရေးကော်မရှင်နဲ့သွေးဆုံမှုတရုတ်ဘက်ကတိုက်တွန်းခဲ့တယ်လို့ဗိုလ်မှူးကြီးတာဖုံးကျော်ကပြောပါတယ်။လက်ရှိဆိုးရွားကလည်းဥဆောင်လှုပ်ဆောင်နေတဲ့23ရာစုပင်လုံညီလာခံကပြည်ထောင်စုညီလာခံမှ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့လက်နက်ကိုင်ဖွဲ့တွေကိုနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခွင့်ကိုတမတော်ကနေလက်မခံသေးတဲ့အနေအထားမှာရှိနေပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကငင်းချမ်းရေးကော်မရှင်အနေနဲ့ရခိုင်တပ်မတော် AA TNLA တန်းပလောင်တပ်ဖွဲ့ MNDAA ကုကတပ်ဖွဲ့တို့ကိုတရုတ်စိုးရဂျာဝင်မှုနဲ့အလို့သဘောတွေ့ဆုံမှုကြိုးစားခဲ့ပေမဲ့ KIO ကချင်လွတ်လပ်ရေးတပ်မတော်ပါဝင်ခွင့်မရခဲ့သလိုဝပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ကိုလည်းတက်တဲ့ဖြစ်သားရှိဖို့တောင်းဆိုမှုတွေသဘောတူညီမှုမရရှိခဲ့တာကြောင့်တွေ့ဆုံမှုအဆမမြောက်ခဲ့ပါဘူးအစိုးရငင်းချမ်းရေးကော်မရှင်ဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တို့ကြားငင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆဖို့အတွက်ပြင်ဆင်နေချိန်မှာပဲရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာတိုက်ပွဲတွေဆက်လက်သင်းမာနေဆဲဖြစ်ပါတယ်ဒီကနေ့မှာရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့မှာ DNLA တမ်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားနေတယ်လို့ DNLA ပြန်ကြားရေးရာရှိဗိုလ်မှူးတာအိုက်ကျော်ကပြောပါတယ
်ကုတ်ခိုင်မြို့နဲ့ပန်ကူရနဲ့ပန်လုံရကြားမှာဖြစ်တယ်မနေ့6နာရီကျော်ကျော်ခဲကအဲ့နိုင်ခွဲအထိတပွဲနာပြီးနာ9မိနစ်7မိနစ်အတွင်းမှာရာရင်မစည်းနဲ့လာပြီးအားရှိတယ
်ဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲမှာမြန်မာတပ်မတော်ကနေလေးချောင်းကူနဲ့ပြစ်ခတ်ခဲ့တယ်လို့ပူမှုတိုင်းကျော်ကပြောပါတယ်မနေ့ကလည်းမူဆယ်မြို့နယ်အတွင်းမှာ TNLA တန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့မူဆယ်မြို့နယ်မော်တောင်ကျေးရွာရှိပက်လေးမှန်ကွာမှာမြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်မနေ့က KIU နဲ့ဖြစ်တဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့တပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်။လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ထဲမှာစစ်ရေးသိမ်းမှနေတဲ့အခြေအနေကလည်းငြိမ်သက်သွားဖို့23ရာစုပင်လုံညီလာခံပေါ်မှာတည်မှီနေတယ်လို့
ရှမ်းမြင်းနဲ့လှုပ်တော်ကိုယ်စားလှိုင်းထုံးညံကခုလိုတုံးတတ်ထားပါတယ်ငင်းချမ်းကြီးလမ်းစဉ်ကတော့တမတော်ရဲ့အပေါ်မှာအများကြီးလူတွေကကျွန်တော်တို့ဖြစ်ဖို့ကကျွန်တော်တို့ချမ်းပြီတဲ့မှာကလမ်းစာတွေကမိတော့တွေကတနည်းနဲ့တနည်းမိတော့ကင်ပြီးတော့ရှောက်ပြီးတော့မှမိွေးတဲ့အနေသားတွေတော့တွေ့နေရတယ်ငင်းချမ်းကြီးကတော့ခေတ်ကာလမှာကျင်းပါတယ်ဒုတိယ25ပြည်လုံးမှာဒီပဲလိုမျိုးတက်ကပြောင်းနိုင
တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSS ရဲ့လွယ်လင်ခရိုင်မိုင်းပုံမျိုးရှိပတ်ပြင်းဆန်ကျွေးရအုပ်စုနောင်လေးရွာနီးကတပ်စခန်းကိုမြန်မာတပ်မတော်ကလည်းတိုက်ခတ်ခဲ့လို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါအပြင်ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်မိုင်းရှူမြို့နယ်ထဲမှာလည်းဇန်နဝါရီလ23ရက်နေ့မှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ကြားတိုက်ပွဲနေချိန်ဖြစ်ပွားခဲ့ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်တွေကျူးပွားနေတဲ့ကာလတွင်တမတော်ကလည်းထိုးစစ်ဆင်နေမှုတွေဟာငင်းချမ်းရေးအတွက်အဟသာဖြစ်စေနိုင်တယ်လို့ DNL တမ်းမလောင်တပ်ဖွဲ့အထွေထွေသိမှုဘူမူကြီးသာဖုံးကျော်ကပြောပါတယ်ခင်ဗျာ
VOA သတင်းတော်နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာပါအခုတော့ပို့အတိုင်းသားတွေရဲ့အရေးကိုလည်းကြည့်အောင်ပါမြန်မာနိုင်ငံပြည်နယ်အချို့မှာပြန့်နှံ့ရပ်တည်နေကြတဲ့ပို့အလူမျိုးတွေအတွက်ပို့အကိုပိုင်ခွင့်ရပြည်နယ်တစ်ခုပေါ်လာစေဖို့ပို့လူတို့ကလိုလားနေပါတယ်ပြည်တော်စုကနေခွဲထွက်တာမျိုးမဟုတ်ပဲပို့လူတို့ရဲ့ကိုပိုင်ယဉ်ကျေးမှုကိုပိုင်စာပေစတာတွေအတွက်ကိုပိုင်အုပ်ချုပ်ခွင့်ရဖို့လိုလားနေတာဖြစ်ပြီးနိုင်ငံရေးဆွေးနွေးပွဲတွေကတဆင့်ဒီလိုလားချက်တွေကိုအကောင့်ထဲဖော်သွားမယ်လို့ပို့ခေါင်းဆောင်တွေကပြောပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပါမယ်
ဟုတ်ပါတယ်အပြစ်ရထားတဲ့ဗအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဦးဆောင်မှုနဲ့ပြည်နယ်နဲ့တိုင်းဒေသမှာဗအုပ်တမျိုးသားလုံးဆိုင်ရာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုရှမ်းပြည်နယ်ကနေစလို့ကရင်ပြည်နယ်မွန်ပြည်နယ်တွေအထိပါဇက်တိုက်ကျင်းပလာနေတာဖြစ်ပါတယ်ဗအုပ်လက်နက်ကိုင်အဖွဲ့ဗအုပ်နိုင်ငံရေးပါတီတွေနဲ့ပြည်နယ်အသီးသီးမှာရှိတဲ့ဗအုပ်လူထုတွေ့ဆုံကြတဲ့အခါမှာတော့ဗအုပ်တိုင်းရင်းသားတွေအတွက်ကိုပိုင်ပြည်နယ်ပေါ်ထွန်းရေးအဓိကတောင်းဆိုခဲ့ကြတယ်လို့ဗအုပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကဗအုပ်မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဥခုံမြင့်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်မိမိတို့ရဲ့ကိုပိုင်ထင်ရှားချက်တိုင်းနေခြင်းနဲ့ဆန္ဒပေါ့ဒီတို့လူတွေကျွန်တော်တို့ပိုးလူမျိုးကပြည်တော်စုတဝန်းလုံးမှာအနှံ့ပြနေထိုင်ပြီးတော့ပြည်တော်စုလူဦးရေရဲ့နံပါတ်6အဆင့်မှာရှိတဲ့လူမျိုးတစ်မျိုးဖြစ်တယ်ပြီးရင်ကျွန်တော်တို့ရဲ့သမိုင်းအစဉ်လာပေါ့လေရာဇဝင်အစဉ်လာဒီလိုထင်ရှားရှိခဲ့တယ်ပြောရတော့ဗိုလ်ချုပ်ဆန်တိုင်းရင်းပြည်သူ့တော်တင်ခဲ့တဲ့အခြေခံမှု9ချက်လက်ကိုက်ညီတဲ့အတွက်ကျွန်တော်ပိုးမျိုးသားများအနေနဲ့ဒီနေ့ချိန်ခါမှာတော့ဒါပိုးမျိုးသားပြည်နယ်တရားပေါ်ထွန်းရေးဆိုတာကိုတော့ဒါပြင်းပြပြလိုလာကြတာဖြစ်ပါတယ်ကျွန်တော်တို့ပိုးမျိုးသားများရဲ့နိုင်ငံရေးဆိုင်ရာအန်တီမတ်ကြီးမှတ်ချက်ကအနေနဲ့ထားရှိတာဖြစ်ပါတယ်သို့တော်လည်းပဲဒီလိုပို့မြသားပြည်နယ်တရားပေါ်ထုံးလေးကိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့ကအကြမ်းဖက်နှီးနှားနေလို့ကျွန်တော်အဆုံးမပြုဘူးဥပဒေနဲ့အညီကျွန်တော်တို့နိုင်ငံရေးနှီးနှားများနဲ့ဒီဒါကိုကျွန်တော်တို့ကဆောင်ရွက်သွားမယ်အထူးအားဖြင့်တော့ကျွန်တော်တို့ဒီချမ်းပြည်တွင်းမှာရှိတဲ့ခြားသောညီနောင်တိုင်းရင်းသားတွေနဲ့အကြားမှာလည်းကျွန်တော်တို့ကစည်းစွတ်ညှိနှိုင်းနိုင်တဲ့ကြည်ကြည်လည်လည်ညှိနှိုင်းချုံ့မှုအခြေခံနဲ့ပဲဒါကိုကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်
ပအိုးတိုင်းရင်းသားတွေဘက်ကကိုပိုင်ပြည်နယ်ရရှိရေးဆန္ဒပြုတောင်းဆိုခဲ့တဲ့အပေါ်ပအိုးခေါင်းဆောင်တွေအနေနဲ့အကောင့်ထဲဖော်နိုင်ရေးပြည်ထောင်စုအစိုးရနဲ့နိုင်ငံရေးအရာဆွေးနွေးအဖြေရှာမှုတွေဆက်လုပ်သွားမယ်လို့လည်းပအိုးမျိုးသားအဖွဲ့ချုပ် PNO ရဲ့တွဲဘက်အတွင်းမှူးနှစ်ဦးခွန်ထွန်းရွှေကပြောပါတယ်
။ပြင်ပြောတော့တန်ခင်းတမခင်းအလုံးလက်ခံနိုင်တဲ့မူရပဲသွားမှာပါ။ကျွန်တော်တို့ကတော့တိုက်တဲ့နီလန်းတွေဘာတွေတော့ကျွန်တော်တို့မရှိပါဘူးခင်ဗျ
။အခုလိုမျိုးပအိုးတိုင်းရင်းသားတွေဘက်ကပအိုးပြည်နယ်တောင်းဆိုရတာဟာပအိုးတွေရဲ့ကိုပိုင်ယဉ်ကျေးမှုစာပေအမှုပညာနဲ့ရိုးရာအစင်လာတွေထိမ့်သိမ့်မှုအတွက်ဖြစ်ပြီးပြည်တော်စုကနေခွဲထွက်ဖို့တောင်းဆိုတာမဟုတ်တဲ့အကြောင်းကိုလည်းပအိုးမျိုးသားလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ်
။တို့ဒီကနေ့ငင်းငင်းဖြစ်စင်မှာအဓိကအောင်မြင်ဖို့အဓိကယုံကြည်မှုတည်ဆောက်ဖို့အတွက်ကတော့ဒီပြည်တော်စုကကွမ်းခွက်ကြဖို့ဆိုတဲ့အချက်ကလည်းအဓိကကြပါကျွန်တော်တို့ခုဆွေးနွေးမိနိုင်ပွဲတွေအားလုံးမှာတော့ကျွန်တော်ပြည်တော်စုတော်အားလုံးမှာရှိတဲ့ကျွန်တော်ပို့မျိုးသားတွေဟာပြည်တော်စုကကွက်တဲ့ရည်မှုကိုလုံးဝအားမပေးဘူးသူတို့ကပြည်တော်စုကြီးကလည်းမကွက်တက်ကြဘူးဆိုရယ်အဓိကအချက်ပေါ့လေဒီလိုအချက်မျိုးတွေလည်းပဲပြည်တော်စုသားတွေနဲ့ကျွန်တော်ယူသိမ်းယူထားတဲ့တောင်းကိုကျွန်တော်တို့ရဲရဲယူပြီးတော့ကျွန်တော်တို့အမျိုးသားတရားလုံးနဲ့ထားတဲ့ကြံအခွင့်အလမ်းများကိုလည်းကျွန်တော်တို့ရယူချင်တာဖြစ်ပါတယ
်ပြည်နယ်နဲ့တိုင်းအသီးသီးကပအိုးလူထုတွေနဲ့ပအိုးခေါင်းဆောင်တွေတွေ့ဆုံပြီးကြပြီးတဲ့အခါမှာတော့လာမယ့်ဖေဖော်ဝါရီလလလယ်မှာရှမ်းပြည်နယ်တောင်ပိုင်းဘက်မှာပအိုးတိုင်းရင်းသားတွေအားလုံးစုဝေးပြီးတော့အစည်းအဝေးတရက်ကျင်းပဖို့ရှိပါတယ်အဲ့ဒီအစည်းအဝေးမှာတော့ပအိုးလူထုတွေ့ဆုံမှုကနေတောင်းဆိုလာတဲ့ဆန္ဒတွေအကြံပြုချက်တွေနဲ့ပတ်သက်လို့ပြန်ပြီးအသေးစိတ်ဆွေးနွေးကြမှာဖြစ်တယ်လို့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ်ကပြောပါတယ်ရှင်
မဆုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်စီးရီးယားမှာအစိုးရဘက်ကတပုံကိုယ်စားလှယ်တွေနဲ့ဆွေးနွေးနေတဲ့အကြောင်းမတင်ဆက်ခင်အခုတော့ထိုင်းနိုင်ငံဘက်ကအလို့သမားတွေအခြေအနေပြောပြခြင်းပါတယ်ထိုင်းနိုင်ငံကရေလုံငန်းနဲ့ပင်လယ်စာထုတ်တဲ့ဆက်ယုံတွေမှာလုပ်နေကြတဲ့မြန်မာအလို့သမားတွေအပါအဝင်ထိုင်းမှာရှိကြတဲ့နိုင်ငံသားရွှေပြောင်းအလို့သမားတွေအတွက်အလို့လုတ်ခွင့်ပါမစ်တွေကိုဖေဖော်ဝါရီလ1ရက်နေ့ကစပြီးနောက်ထပ်2လအကြာထိ သက်တမ်းတိုးသွားပေးမယ်လို့ထိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒီအခြေအနေအသေးစိတ်ကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမှာရှိတဲ့ရေလုံငန်းနဲ့ပင်လယ်ဆာစက်ရုံတွေကတိမ့်နဲ့ချီရှိတဲ့ရွှေပြောင်းလုံသမားတွေအတွက်မကြခင်မှာအလုံးလုံးခွင့်သက်တမ်းတိုးပေးမယ်ကိစ္စကိုထိုင်းအစိုးရကထုတ်ပြန်ခဲ့ကြောင်းမြန်မာရွှေပြောင်းလုံသမားအခွင့်အရေးကွန်ရက်ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်။
လက်ရှိထိုင်းနိုင်ငံမှာအဲ့ဒီရေလုံသားတွေနောက်ကပင်လယ်ဆာတောက်ကမှလုတ်ခဲ့တဲ့လုတ်သားတွေအတွက်ကျွန်တော်တို့ယာယီနေတဲ့ဟွန်းလက်မှာပိုင်အောင်ကတည်းလုတ်ထားပြီးတာကအခုဇန်နဝါရီ31မှာသက်တမ်းကုန်မဲ့ပုဂ္ဂိုလ်တွေရှိသလိုဖေဖော်ဝါရီ20ရက်နေ့မှာသက်တမ်းကုန်မဲ့ပုဂ္ဂိုလ်လည်းရှိပါတယ်။အဲ့ဒီအတုံးနှစ်တုံးအတွက်ကိုသူကဖေဖော်ဝါရီ1ရက်နေ့မှာစတင်ပြီး extension တိုးပေးမှာဖြစ်ပါတယ်။အဲ့တော့သူကသက်တမ်းနဲ့တိုးပေးဖို့ကြေညာလိုက်ပါပြီဆိုရ
သက်တမ်းတိုးရမယ့်အချိန်ကာလကိုဖေဖော်ဝါရီ1ရက်နေ့ကနေမတ်လကုန်တီသတ်မှတ်ပေးထားပြီးသက်တမ်းတိုးရမယ့်တစ်နှစ်စာကုန်ကြဆေးကတော့3180သာကျခံရမှာပါမြန်မာရွှေပြောင်းလုံသမားတွေကတော့အခုသက်တမ်းတိုးတဲ့ဈေးအပြင်မြန်မာအစိုးရကသတ်မှတ်ထားတဲ့မိသူမိဝါဖြစ်ကြောင်းတည်ထောင်လက်မှတ်ရဖို့အတွက်တကောင်စီးရင်နဲ့မှတ်ပုံတင်ပြန်လုပ်နိုင်ဖို့နေရရင်ပြန်ရမယ့်ကိစ္စတွေနိုင်ငံကလက်မှတ်တွေလုပ်ရမယ့်ကိစ္စတွေအတွက်ကတော့နောက်ထပ်အခက်အခဲတွေလည်းရင်ဆိုင်ရဖို့ရှိတယ်ဆိုပြီးဥအောင်ကျော်ကဆိုပါတယ်။
နောက်3နှစ်နေလို့ရှိရင်တဲ့နိုင်ငံလုံးမှရှိတဲ့လုပ်သားများဒီနိုင်ငံတကာအဆင့်မီသော MOU လုပ်သားဖြစ်ရမည်ဆိုတဲ့တက်ကကထိုင်းသူကဆွဲလိုက်ပြီအဲ့တော့အဲ့လမ်းကြောင်းရောက်ဖို့အတွက်ဒီလုပ်သားတွေကပန်းအောင်ကတ်ကိုတက်တန်းတိုးတဲ့အခါကိုမယ်ပြီးရင် MOU လုပ်ဖို့အတွက် passport လုပ်နိုင်ဖို့အတွက်မှတ်ပုံတွေနဲ့အင်တာဗျူးလုပ်ဖို့အတွက် CN ကိုပြန်လျှောက်မယ် SCN ရရင်မြန်မာပြည်ကိုခီးထွက်မယ်ပြီးရင် MOU လုပ်ရမယ်ဆိုအဆင့်ပေါင်းမြောက်များစွာကျော်လွှားခဲ့ရတဲ့အတွက်ကြောင့်လုပ်သားတွေကအမတန်မျက်နှာတဲ့အတွက်ကြောင့်ကျွန်တော်အနေနဲ့နာအောင်မယ်လို့ကျွန်တော်ပြောတာဖြစ်ပါတယ်ခင်ဗျာ
ထိုင်းအစိုးရကတော့ထိုင်းနိုင်ငံတွင်းမှာတရားဝင်အလုပ်လုပ်ဖို့အတွက်နည်းလမ်းနှစ်ခုရွေးချယ်ခွင့်ပေးထားပါတယ်။တစ်ခုကတော့နိုင်ငံကုလက်မှတ်တွေကိုကင်ဆောင်ပြီးကုမ္ပဏီတွေကနေတဆင့်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာရောက်ဖို့ကိစ္စတွေနောက်တစ်ခုကတော့ခီးသွွားလာခွင့်အကန့်အသတ်တွေရှိတဲ့အလုပ်လုပ်ခွင့်လက်မှတ်ပန်းရောင်ကတ်တွေလုပ်ဆောင်ဖို့ဖြစ်ပါတယ်။ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေတဲ့မြန်မာရွှေပြောင်းလူသမား3တန်းကျော်4တန်းနီးပါးရှိတယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားပြီးဒီထဲကအလုသမားအများစုဟာမှတ်ပုံတင်တဲ့သံကောင်းဆင်းမရှိတာတွေကြောင့်ထိုင်းမြန်မာနှစ်နိုင်ငံအစိုးရတွေသတ်မှတ်ထားတဲ့နှစ်နိုင်ငံသဘောတူညီမှု MOU နဲ့တရားဝင်လာဖို့သဘောတူစာချုပ်ချုပ်ဆိုဖို့ကလည်းအခက်အခဲတွေရှိနေတာပ
ါ American သမ္မတ Donald Trump က America First American ပြည်ထောင်စုအတွက်အရင်ဆုံးဦးစားပေးစဉ်းစားမဲ့မူဝါဒတွေကိုချမှတ်ကျင့်သုံးသွားမဲ့သဘောထားမျိုးသူ့ရဲ့ကြမ်းကြိမ်ပွဲမိန့်ခွန်းမှာထည့်ပြောသွားပါတယ်။ဒါကြောင့်လည်းကမ္ဘာနိုင်ငံအသီးသီးမှာလှုပ်ခတ်မှုတွေရှိနေပြီး American အစိုးရတည်းရဲ့ခြေလှမ်းတွေကိုအထူးသတိထားစောင့်ကြည့်နေကြပါတယ်။မြန်မာနိုင်ငံလိုဒီမိုကရေစီကိုအခုမှအစာပြိုအခြေတည်နေရတဲ့နိုင်ငံတစ်ခုအနေနဲ့နိုင်ငံတကာရဲ့စောင့်ကြည့်ထောက်ခံအားပေးမှုအထူးသဖြင့် American လိုကမ္ဘာဒီမိုကရေစီထိပ်တန်းနိုင်ငံကြီးရဲ့မပြတ်အာရုံစိုက်မှုလိုအပ်နေတဲ့အချိန်မှာအစိုးရတည်းရဲ့အကူသဘောထားကတစုံလုံးအနေနဲ့ဘလောက်ထိရိုက်ခတ်လာနိုင်ချေရှိတယ်လို့ VOA သောရရှင်တွေကယူဆပါသလဲအခုလာမယ့်အင်္ဂါနေ့ညဒိုင်းရိုက်လိုင်းစီစဉ်မှာသုံးသက်ဆွေးနွေးကြည့်ရအောင်ပါဒီစီစဉ်မှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးစေချင်ပါတယ်ကိုဆွေးနွေးခြင်းနာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လည်းပို့ထားပေးလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က1239338999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာ
။မနက်ဖြန်အင်္ဂါည VOA တိုင်းရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ဒီညနေခင်းအတွက်နောက်ဆုံးအဖြစ်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်။စီးရီးယားပြည်တွင်းစစ်ဖြစ်ပွားတာ6နှစ်နီးပါးကြာမြင့်လာချိန်မှာတော့ပထမဆုံးအကြိမ်အနေနဲ့စီးရီးယားအစိုးရနဲ့အတိုက်ခံတပ်ပုံတွေရဲ့ကိုယ်စားလှယ်တွေဟာကာဇက်စတန်နိုင်ငံမြို့တော်အစတနာမြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။နှစ်ရက်ကြာဒီအစည်းအဝေးကိုရုရှား၊အီရန်၊တူရကီနိုင်ငံကနေပြီးတော့ကမကထပြုပြီးကျင်းပနေတာဖြစ်ပါတယ်။ VOA သတင်းတော့ဆလတ်တစ္ဆာဟုတ်သတင်းပေးပို့ထားတာကိုတော့ကိုအောင်ကပြောပြမှာပါ။
ဆွေးနွေးပွဲအတွင်းထိပ်ဆုံးကဆွေးနွေးမယ့်အကြောင်းအရာတွေထဲမှာဒီဇင်ဘာ30ရက်နေ့အပြစ်ခတ်ရစေးသဘောတူညီချက်ကိုစီးရီးယားဆွေးရအနေနဲ့ချိုးဖောက်ခဲ့တာနဲ့ပတ်သက်လို့ပါဝင်မှာဖြစ်တယ်လို့အတိုက်ခံအဖွဲ့ပြောခွင့်ရယာယာ LRD ကပြောပါတယ်
If this is to be achieved,
ဒီကစားတဲ့ပတ်သက်လို့သဘောတူညီမှုရခဲ့တယ်ဆိုရင်တော့နိုင်ငံရေးလုပ်ငန်းစဉ်တွေအပေါ်ထောက်ကူဖြစ်မှာပါ
တနင်္ဂနွေနေ့တုန်းကသဘုံနေ့ထင်းချုပ်ထားတဲ့မျိုးနွေမျိုးကိုစီးရီးယားလီတက်ကဘုံကျဲတိုက်ခိုက်တဲ့ဗီဒီယိုထွက်ပေါ်လာချိန်မှာပဲအစိုးရကိုယ်စားလှယ်ဘရှာအယ်ဂျက်ဖာရီကအစိုးရအဖွဲ့အနေနဲ့အကြောင်းအရာပေါင်းစုံနဲ့ပတ်သက်လို့ဆွေးနွေးဖို့အစီအစဉ်ရှိနေကြောင်းပြောပါရယ်။ချောင်းနေကြစစ်ပွဲအဆုံးသတ်ဖို့ဟာမလွယ်ကူပေမဲ့အကောင်းမြင်မျှော်လင့်ထားတယ်လို့ရုရှားကိုယ်စားလှယ
조사နေပါတယ
်အစည်းအဝေးတက်ရောက်မဲ့အမေရိကန်ကိုယ်စားလှယ်ဟာအရင်သမ္မတဘရက်ဥပမာခန့်အပ်ထားသူဖြစ်ပြီးအစိုးရအဖွဲ့အစည်းအနေနဲ့ပြောင်းလဲခန့်အပ်ထားတာမျိုးမရှိသေးပါဘူးဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်လို့စိုးရင်စရာမရှိဘူးလို့ LRD ကပြောပါတယ်
Who about he represents?
Obama, Damamo, Trump, Suya, Puya, Canada, Kinsam Shiro. DB Rinse, Sondapo, Jovandu, Padru, Pipi, Tupi, Sia, Suya, Pepi, General Nina, Drizzle, Sulu, Sin Shivari.
American Suya, Nina, Pupi, Bamboo, People, Sia, Suya, Pekam, Yolen, Nidelo, Suya, Kuzle, Pue, Gonza, Pasha, El Jafari, Gapioare.
Trump, Suya, Pue, Nina, Pisha, Langjans, you. ပိုပြီးတော့အားစိတ်လွှတ်ဆောင်လာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်။ငင်းငယ်ရေးဆွေးနွေးပွဲကနေရလက်ကောင်းတွေထွက်ပေါ်လာလိမ့်မယ်လို့စစ်ဘေးရှောင်ဒုက္ခသည်တဦးဖြစ်တဲ့အဲလီအာမက်မိုဟာမက်ကပြောပါရယ်
။ Inshallah တာမန
်အာရဗ်ကဘာနဲ့ကျွန်တော်တို့နိုင်ငံမှာဘေးကင်းလုံခြုံမှုရှိဖို့မျှော်လင့်ပါတယ်။ထွက်ပြေးနေထိုင်နေရတာအပြင်တခြားဘေးဒုက္ခတွေအားလုံးနဲ့အဆုံးသတ်သင့်နေပါပြီ
။နိုင်ငံရေးသမားတွေအနေနဲ့အပေါ်ယံဟန်ပြတာလုပ်နေလားလို့ဒုက္ခသည်ဝါဟစ် El Agri ကပြောပါရယ်။
အစ္စလာကငင်းငယ်ရေးဆွေးနွေးပွဲဟာအရင်ဆွေးနွေးပွဲတွေလိုပါပဲ။ဒါဟာဟန်ပြဖြစ်ပြီးတော့စီးရီးယားလူထုဟာဒုက္ခရောက်နေရောက်နေသေးပါ။ရုရှား၊အီရန်၊တူရကီအားလုံးဟာသူတို့အကျိုးစီးပွားအတွက်လုံနေတာပါ။ကျွန်တော်တို့ဟာကိမ့်မုံလို့ဖြစ်နေပြီးတော့အားလုံးဟာဝေပုံကြလိုချင်နေကြပါတယ
်။2011ခုနှစ်မတ်လကစတင်တဲ့စီးရီးယားစစ်ပွဲအတွင်းခံမှန်းကျေလူ၄သိန်းလောက်သေဆုံးခဲ့ပြီးနိုင်ငံလူဦးရေထက်ဝက်ကျော်ဟာစစ်ဘေးရှောင်ပြောင်းရွှေ့နေထိုင်နေရပါတယ်ခင်ဗျာ။
ကိုအောင်ပြောပြခဲ့တာဖြစ်ပါတယ် VOE ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOE email လေးစာ burmese@voanews.com ကိုစာရေးပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တာအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ဒီ radio အစီအစဉ်ပြီးပြီးချင်းမှာပဲ VOE မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia 7 Jeju ကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့နောက်ဆုံးကြံတဲ့အချိန်တော်အတွင်းသတင်းချင်းချုပ်ကိုကုကြကြောသိန်းကပြောပြပေးပါအောင်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအောက်လူတော်ဥက္ကဋ္ဌဖောရိုင်ယန်နဲ့ဒီကနေ့တွေ့ဆုံမှုရှိသလိုသမ္မတအမိန့်ကြေညာချက်အများပြားကိုလည်းလက်မှတ်ရေးထိုးထုတ်ပြန်မှုရှိပါတယ်ဒီကနေ့ဟာဖြင့်သူ့အစိုးရအဖွဲ့အစည်းအနေနဲ့သတင်းတပတ်အပြည့်လုပ်ငန်းစတင်တဲ့နေ့ပါသမ္မတရဲ့အမိန့်ကြေညာချက်တွေကဘယ်ကိစ္စတွေအတွက်ဆိုတာကိုတော့သမ္မတအင်ဖြူတော်ကမပြောပါဘူးသမ္မတဟောင်းဘရက်ကိုဘာမှထုတ်ပြန်သွားတဲ့အမိန့်ကြေညာချက်တွေကိုပြန်ရုပ်သိမ်းမယ်လို့မဲဆွယ်စည်းရုံးပွဲတွေအတွင်း Mr. Trump ကကတိပြုပြောဆိုထားပါတယ်အမေရိကန်နိုင်ငံအတွက်ပထမဦးစားပေးစင်စားတဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအလေးထားကျင့်သုံးသွားမယ်လို့ပြောဆိုထားတာနဲ့အမျှဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကလည်းကုန်သွယ်ရေးနဲ့ကာကွယ်ရေးအသုံးစိတ်မျှဝေကြခံရေးတို့နဲ့ပတ်သက်ပြီးအပြင်းထန်ဆွေးနွေးညှိနှိုင်းမှုပြင်ဆင်နေကြပါတယ်ပြီးခဲ့တဲ့တောက်ကြာနေ့ကျန်းသက်စာချေဆိုပွဲမှာသမ္မတထရမ့်ကလွတ်လပ်တဲ့ကုန်သွယ်ရေးဟာအမေရိကန်စီးပွားရေးကိုကြာဆင်းစေပြီးနိုင်ငံခြားကုန်ထုတ်လုပ်ငန်းတွေကိုကြီးပွားစေတယ်လို့ပြောဆိုထားပါတယ်အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်သမ္မတဖြစ်လာပြီးတဲ့နောက်မူဝါဒအပြောင်းအလဲဖြစ်လာနိုင်ခြေတူတွေမှာအာရှပစိဖိတ်ဒေသပေါ်အမေရိကန်ရဲ့အာရုံစိုက်မှုရောကျသွားနိုင်တဲ့အလားအလာရှိနေတာကြောင့်တကယ်တမ်းအပြောင်းအလဲဖြစ်လာရင်လက်ဟာသွားမဲ့ကွက်လက်ကူဝင်ဖြစ်ဖို့အရှေ့တောင်အရှေ့နိုင်ငံများအဖွဲ့အာဆီယံနိုင်ငံတွေကိုမလေးရှားကာကွယ်ရေးဝန်ကြီးကတိုက်တွန်းပြောဆိုလိုက်ပါတယ်။ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုဟာတနင်္လာနေ့ကဂျေရုဆလင်မြို့တော်မှာအစိုးရအဖွဲ့သတင်းပတ်ဆင်အစည်းအဝေးလုပ်သလိုဣသရေလနိုင်ငံရဲ့အရေးအကြီးဆုံးမှာမိဖြစ်တဲ့အမေရိကန်ပြည်ထောင်စုနောက်အမေရိကန်ရဲ့ခေါင်းဆောင်သစ်ဒေါ်နယ်ထရမ့်နဲ့ဆက်သွယ်ခဲ့ပါတယ်။ခေါင်းဆောင်သူတနင်္လာနေ့ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြတာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။တနင်္လာနေ့ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အတန်းညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 အထိလိုင်းလိုမီတာ 16.25 ရိုးကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာကျွန်တော်ကညောင်ရအောင်ပါ
This program has come to you from the Voice of America, Washington.